ရခိုင်ပြည်နယ်အတွက်နိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေပေးခြင်းရင်တန်တမန်လမ်းကြောင်းကနေဆက်သွယ်ကြဖို့မြန်မာအစိုးရကကြေညာချက်ထုတ်ပြန်ပါတယ်။ဒီထုတ်ပြန်ချက်ဟာရခိုင်ဒေသတစ်ခုတည်းအတွက်မဟုတ်ဘဲနဲ့တီးတန့်ချက်ရခိုင်ဒေသတစ်ခုတည်းအတွက်တီးတန့်ချက်မှဆောင်ရွက်ဖို့မဟုတ်ဘဲမြန်မာနိုင်ငံရဲ့ဘယ်နေရာဘယ်ဒေသကိုမဆိုဒီနည်းနဲ့ပဲလက်ခံမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ရခိုင်ပြည်နယ်အစိုးရဘက်ကတော့ဘယ်အလှူကိုမှထိန်းချုပ်ထားတာမရှိပေမဲ့လုံခြုံရေးအရလိုအပ်ရင်တော့ဘေးအန္တရာယ်မဖြစ်ဖို့စီမံခန့်ခွဲသွားမယ်လို့ပြောပါတယ်။ရခိုင်ဒေသကိုပေးပို့မဲ့နိုင်ငံတကာအကူအညီတွေအကြောင်းအသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုစီသူကပြောပြမှာပါရှင်။
လူဒန်းမှုတွေလှုပ်ဆောင်လို့တဲ့ဘယ်နိုင်ငံကအဖွဲ့အစည်းပဲဖြစ်ဖြစ်တန်တမန်လမ်းကြောင်းကနေဆက်သွယ်ပေးဖို့နဲ့လူဒန်းမဲ့ပစ္စည်းတွေကိုကြိုတင်အကြောင်းကြားပေးဖို့မြန်မာအစိုးရကထုတ်ပြန်လိုက်ပါတယ်။လူဒန်းမှုတွေနဲ့ပတ်သက်လို့နိုင်ငံသားဝန်ကြီးဌာနကအကောင်းဆုံးပူးပေါင်းသွားမှာဖြစ်တယ်လို့နိုင်ငံသားဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးကျော်ဇေယျကပြောပါတယ
်။ဒီခေတ်ကြီးတွေကိုအခြေနိုင်ငံတွေလို့လူဒန်းရဲ့ဆန္ဒပြသဖို့တရားကြည့်ပြီးတဲ့ရေပတ်သက်ပြီးတော့ဆိုလို့နိုင်ငံတော်ဆိုင်ရာဂျိုးစရစ်ရဲ့ကော်မတီအားတဲ့တရင်ကြားပါတယ်။ကျွန်တော်ဒီတော့ဉာဏ်ကြီးနေရတယ်ဒီမှာတော့ပကြရချက်လေးကိုသိချာလာရအောင်အပြီးတော့အလေးနဲ့လိုက်ပါလို့လုပ်နေတဲ့အကြောင်းကြီးကတော့
အကူအညီတွေရောက်လာတဲ့အခါနိုင်ငံသားရေးဝန်ကြီးဌာနအနေနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချားထားရေးဝန်ကြီးဌာနနဲ့သက်ဆိုင်ရာပြည်내တိုင်းအစိုးရတွေနဲ့ပူးပေါင်းလှုပ်ဆောင်မှာဖြစ်တယ်လို့ဦးကျော်စရာကပြောပါတယ်ဒီလိုထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်ပါသတ်မှတ်ချက်တွေဟာရခိုင်ဒေသတစ်ခုတည်းကိုပဲရည်ရွယ်တာမဟုတ်ကြောင်းသူကအခုလိုပြောပါတယ
်တို့ကတော့ဒီမှနိုင်ငံကိုဒီသားချင်းစာနာထောက်ထားတဲ့အကူအညီလားနဲ့ဆိုရင်တော့ဆွလာတယ်။နော်ဒီသံတမန်ကြီးလာကြောက်ပါပဲ။သံတမန်ကြောက်မှကျွန်တော်တွေကအကြောင်းကြားမယ်၊ဖြေလိုက်တဲ့အနေထားမျိုးပါ
။လာရောက်လူဒန်းတဲ့အကူအညီတွေကိုရခိုင်ပြည်နယ်မှာရှိတဲ့အတိုင်းဝိုင်းနှစ်ခုလုံးကိုခွဲခြားမှုမရှိဘဲနဲ့လူဒန်းပေးဖို့ထုတ်ပြန်ချက်မှာတိုက်တွန်းထားပါလေ။လူဒန်းတဲ့နေရာမှာအလူပစ္စည်းမဟုတ်ဘဲနဲ့ငွေသားနဲ့ပေးမယ်ဆိုရင်လည်းနိုင်ငံတကာဘဏ်စင်းတွေကနေတဆင့်လက်ခံပေးနိုင်ဖို့စီစဉ်ထားတယ်လို့လည်းထုတ်ပြန်ချက်မှာပါဝင်ပါလေ။ရခိုင်ပြည်နယ်အစိုးရဘက်ကတော့ဘယ်အလူကူမှထိန်းချုပ်တာမျိုးမရှိဘဲနဲ့လူဒန်းခွင့်ပေးမှာဖြစ်ပေမဲ့လုံခြုံရေးအရလိုအပ်ရင်တော့ဘေးရန်တွေမဖြစ်စေဘူးလိုအပ်တဲ့စီမံခန့်ခွဲမှုတွေကိုဘူအစိုးရနဲ့အတူလုပ်ဆောင်သွားမှာဖြစ်တယ်လို့ပြည်내ပြန်ကြားရေးတာဝန်ခံဦးမင်းအောင်ကအခုလိုပြောဆိုပါတယ
်။ဘယ်နေရာဒီမှာလိုအပ်တယ်ဘယ်နေရာဒီမှာမလိုအပ်ဘူးဆိုတာကိုဒါကတကောဒီနိုင်တဲ့ဘေးအချက်မတူနိုင်ဒါမျိုးတွေကိုပဲကျွန်တော်တို့ကစီစဉ်ပေးရတာရှိတယ်လေ။နိုင်ငံကအခွင့်အရေးတွေ UN လက်အောက်ခံအခွင့်အရေးတွေသာသမီရာလည်းရှိတယ်လေရှိတဲ့နေရာမှာအပင်နေရာတို့လူနေတဲ့ပြည်နယ်ပင်နေရာတို့မတူတင်ဘူးဆိုတဲ့အနေအထားတွေကိုကျွန်တော်တို့ကကြိုးပြတာတွေရှိတာပေါ့။ဘောင်းတို့မြန်မာကြားတဲ့အခါအခုဟိုရာသားတွေတို့ကျွန်တော်တို့ရခိုင်တိုင်းလာရတယ်ဆိုရင်မထက်မသွားလာဖို့အခက်အခဲရှိနေကြတာပေါ့နော်။ကျွန်တော်တို့မွတ်စလင်အများစုကျဲသားတွေမှာလေရှိနေတဲ့ရွာလေးတွေပေါ့ဗျာနော်။မသွားရင်မလာရတဲ့အနေအထားတွေမှာအဲ့လိုမျိုးလေးတွေကြတော့အလူတွေသိလို့ရတာပေါ့။
ရခိုင်ဒေသအတွင်းမှာနေထိုင်ကြတဲ့အစ္စလမ်ဘာသာဝင်တချို့ကတော့အကူအညီတွေကိုပိတ်ထားတာမျိုးမဟုတ်ပဲအကျိုးရှိရှိသုံးနိုင်ဖို့အစိုးရကခွင့်ပြုစေလိုတယ်လို့တောင်းဆိုထားပါတယ်။မခူရဒေသခံအစ္စလမ်ဘာသာဝင်တဦးကတော့လက်ရှိအကူအညီရရှိနေမှုအပေါ်မှာအခုလိုပြောဆိုပါတယ
်။ဟောရင်းနှီးဆဲကလာပြီးတော့လုံးလုံးနေတဲ့အချိန်မှာတော့မှနိုင်ငံတကာကဟောအစိုးရကကော်မတီကိုသရိုးရလာမလာတဲ့ကော်မတီကိုသရောနဲ့
မကြခင်မှာအစိုးရကထုတ်ပြန်ထားတဲ့မူဝါဒနဲ့အညီလူဒန်းမှုအင်ဒိုနီးရှားနိုင်ငံကတရားဝင်အစိုးပြကမ်းလှမ်းထားပြီးတော့လာမယ့်ဇန်နဝါရီလ19ရက်နေ့မှာအလူပစ္စည်းတွေရောက်လာမယ်လို့နိုင်ငံရေးဝန်ကြီးဌာနကပြောပါတယ်။အဲ့ဒီပစ္စည်းတွေကိုဘယ်နေရာဘယ်ဒေသမှာဘယ်လိုလူဒန်းမလဲဆိုတာကိုတော့အသေးစိတ်ညှိနှိုင်းရခြင်းမရှိသေးလို့ထုတ်ပြန်ထားခြင်းတော့မရှိသေးပါဘူး။ပြီးခဲ့တဲ့လကုန်ပိုင်းတုန်းကတော့မလေးရှားနိုင်ငံအစ္စလမ်အဖွဲ့အစည်းတစ်ခုကနေမြန်မာနိုင်ငံရခိုင်ပြည်နယ်တွေကမွတ်စလင်တွေကိုအကူအညီပေးဖို့တင်မောဆီလွတ်မယ်ဆိုပြီးတော့ပြောဆိုခဲ့ဘူးတာရှိပါတယ်။မြန်မာဘက်ကတော့ခွင့်ပြုချက်မရဘဲမြန်မာပိုင်နယ်ထဲဝင်ရောက်လာမယ်ဆိုရင်ဒါဟာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါတယ်လို့ယူဆစရာရှိပြီးတော့အကူအညီတွေပေးဖို့ဆိုရင်တော့တန်တမန်လမ်းကြောင်းကနေဆက်သွယ်ဆောင်ရွက်ဖို့တိုက်တွန်းထားပါတယ်ခင်ဗျာ။